ကချင်ပြည်နယ်မြစ်ကြီးနားမြို့မြစ်ကြီးနားအကျဉ်းထောင်မှာစစ်ကောင်စီရဲ့လူငယ်ချမ်းသာကွေမျှတမှုမရှိတဲ့အတွက်အကျဉ်းသားတွေဆန္ဒပြခဲ့တာကိုထိုင်းဒီထောင်အာဏာပိုင်တွေကပြစ်ခတ်ပြီးတော့နှိမ်နင်းမှုလုပ်ခဲ့တာမို့လို့အကျဉ်းသား၄ဦးအသက်ဆုံးခဲ့ရပြီးတော့ဒဏ်ရာရတဲ့သူတွေလည်းရှိခဲ့ပါတယ်နောက်ပြီးတော့လူငယ်ချမ်းသာကွေနဲ့လှုပ်ပြီးတော့မှပြန်ပြီးတော့မှထိမ့်သိမ်းခံလိုက်ရတဲ့ဒေါက်တာကလမ်ဆမ်ဆောင်ကိုလည်းစစ်ကောင်စီဘက်ကမြစ်ကြီးနားအကျဉ်းထောင်ရိတ်သားဆောင်မှာအခုချိန်ထိခေါ်ဆောင်ထားဆဲဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်မြတ်တစင်အောင်ပြောပြပေးပါမယ်
။မြန်မာနှစ်ဆန်းတရဲ့ AP 18နေ့ကစစ်ကောင်စီကလူငယ်ချမ်းသာကွေဟာမျှတမှုမရှိဘူးဆိုပြီးမြစ်ကြီးနားအကျဉ်းထောင်မှာရှိတဲ့အကျဉ်းသားတွေက AP 18ရဲ့မနေ့နေ့လယ်ပိုင်းကစလို့ထောင်နှင်းဆန္ဒပြတာတွေလုပ်ခဲ့ပါတယ်။ညနေပိုင်းမှာတော့အာဏာပိုင်တွေကနှိမ်နင်းမှုတွေလုပ်တာကြောင့်အကျဉ်းသား၄ဦးတေဆုံးခဲ့တာဖြစ်ပါတယ်။တေဆုံးသူထိခိုက်ဒဏ်ရာရသူတွေဘယ်သူပဲဝါဖြစ်တယ်ဆိုတာအသေးစိတ်ဆက်ပြီးတော့စုံစမ်းနေတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ
်။အကျဉ်းသားထောင်ချီနေရတော့ဟောတာဒီတပိတ်နောက်ဆက်တွေသူတို့ကစ်တာခတ်တာတွေနောက်တစ်ခါအကြမ်းဖက်ဝင်စီးတာတွေဖြစ်တယ်အဲ့တေးကြတာတော့ကြားတယ်ဆိုတော့သိတယ်။အဲ့ဒါအရင်တွက်ကလည်းလျှောက်ဆိုတော့တော့သိတယ်ပေါ့နော်။ဒါပေမဲ့အဲ့ဒါဘသူတွေလဲပေါ့ဘယ်ပုံမှလဲပေါ့နော်။အဲ့ဆိုတော့အဲ့ဒါတွေကတော့ဦးတင်းကြီးတို့ဆက်ပြီးတော့confirm လုပ်နေတယ်သမီး။ဒီကိစ္စတိုင်းအကိစ္စတော့အရင်တွက်တော့လုံးလုံးစေတော့လေ confirm လုပ်လို့မရသေးဘူး။အခုတော့ထောင်တွင်းပြင်မှာလုံခြုံရေးအပြည့်ယူရတဲ့စစ်တပ်ကိုရဲရောလေ။
အကျဉ်းသား၄ဦးတေဆုံးနေဆိုတာစစ်ကောင်စီကလည်းသတင်းထုတ်ပြန်ပြီးတော့အတည်ပြုထားပါတယ်။
အမည်မဖော်လိုသူအကျဉ်းထောင်နဲ့နှိဆက်သူပြောဆိုခြင်းအရာတော့တေဆုံးသူ၄ဦးရှိတယ်လို့ထိခိုက်ဒဏ်ရာရသူ၁၀ဦးထက်မနည်းရှိတာမှာ၅ဦးကဒဏ်ရာပြင်းထန်ပြီးစိုးရင်ရတယ်လို့အတည်ပြုပါတယ်။စစ်ကောင်စီကတော့ထိခိုက်ဒဏ်ရာရသူတွေကိုမြစ်ကြီးနားပြည်သူစေဦးမှာကုသမှုပေးနေတယ်လို့သတင်းထုတ်ပြန်ထားပါတယ်
။ PAAP 18ရဲ့မြန်မာနှစ်ဆန်းတရနေ့မှာစစ်ကောင်စီရဲ့လူငယ်ခွင်နဲ့မြစ်ကြီးနားအကျဉ်းထောင်ကနေအကျဉ်းသား42ဦးကိုပြန်လွတ်ပေးခဲ့ပါတယ်။အဲဒီနေရာမှာကချင်နှစ်ချင်းခရိယံအဖွဲ့ချုပ်KBC အကြံပေးပုဂ္ဂိုလ်တိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစောဝင်းတို့နိုင်ငံရေးအကျဉ်းသား3ဦးသာပါဝင်ပါတယ်။ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသား3ဦးတွေကဒေါက်တာကလမ်ဆမ်ဆွန်ကိုပြီးခဲ့တဲ့18ရက်နေ့ညပိုင်းမှာစစ်ကောင်စီတပ်ကပြန်ပြီးတော့ဖမ်းဆီးသွားပါတယ်။လက်ရှိဒေါက်တာကလမ်ဆမ်ဆွန်ရဲ့အခြေအနေနဲ့ပတ်သက်လို့နှိဆက်သူတဦးကအခုလိုပြောပြပါတယ်။
တော့လောလောဆယ်တော့မနေ့ညထိတော့ဟိုထောင်ကရိတ်တာမှာပဲရှိသေးတာပေါ့နော်သူနဲ့အနည်းကနေတာ PCG ကဂျာဦးလာမိုက်ကုန်ကြတော့သူနဲ့အနည်းကရှိတယ်အဲဖုန်းတွေပါလေပြောလို့ရပါတယ်ဟုတ်လောလောဆယ်တော့သူတို့ဟိုအလုံးမအားသေးလို့ဟိုအထက်လူကြီးတွေကကြော်ဗာများပြောဆရာရှိသေးလေတော့မသိဘူးပေါ့ဗျာအဲလောလောဆယ်တော့သူတို့ခဏလေးခေါ်ထားတဲ့တဘောတော့ရှိတယ
်2022ဒီဇင်ဘာ9ရက်နေ့မနေ့ကမန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကနေထိုင်းနိုင်ငံကိုစီးကူဖို့အတွက်ဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိတယ်ဆိုပြီးတော့ဖမ်းဆီးခဲ့ပြီးတဲ့နောက်ပုံမှန်3ခုနဲ့ထောင်ဒဏ်6နှစ်ချခဲ့တာပါတနည်းကျော်အကြာ April 18ရက်နေ့နှစ်ဆန်းတရနေ့မှာပြန်လွတ်ပေးပြီးနေ့မကူးခင်စစ်မေးစရာရှိတဲ့အတွက်ဆိုပြီးတော့ပြန်ပြီးတော့ထိန်းသိမ်းခဲ့တာဖြစ်ပါတယ်တိခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ဟာKBC ရဲ့အထွေထွေအတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့တဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အထူးကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ခံရသူတူဖြစ်ပါတယ်။ဒါရီနဲ့ပတ်သက်လို့ကချင်ပြည်နယ်အစိုးရနဲ့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူဖြစ်တဲ့ဗိုလ်ချုပ်ဇော်မင်းထွန်းတို့ကိုဆက်သွယ်ပေးမယ်ပြန်လည်ဖြေကြားတာမရှိခဲ့ပါဘူးရှင်။